အမေရိကန်ထူးဆောင်စံစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့အမေရိကန်သမ္မတအင်ဂျီရောရဲ့လက်ရှိဝန်ထမ်းနေနဲ့ဝန်ထမ်းဟောင်းတွေကိုသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ထိုးနှက်ဝေဖန်ပါတယ်။အင်ဂျီရောနဲ့သူ့ရဲ့ပုံရိပ်ကိုညှို့မေ့အောင်မရမကလုပ်နေကြတာကလုံးလုံးအသုံးမကျတာလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ပမ်ဘီချ်ကနေသမ္မတထရန့်ကစိတ်ဆိုးမှန်ဆိုနဲ့ Twitter မှာဇက်တိုက်ရေးသားခဲ့တာပါ။စုံစမ်းစစ်ဆေးမှုအပေါ်ဩဇာတက်ရောက်စေဖို့ဒါမှမဟုတ်လည်းပြက်သွားစေဖို့အတွက်သမ္မတထရန့်ဘက်ကအကြိမ်ကြိမ်ဘလို့ကြိုးစားခဲ့တယ်လဲ။နောက်အင်ဂျီရောဟာဆိုရင်အလင်းအညာအလှည့်အပတ်တွေမယိုးရှင်းမှုအလေးအထတွေစွန့်နေတယ်ဆိုပြီးပုံဖော်ပြီးမူလာရဲ့စုံစမ်းစစ်ဆေးမှုမှာပြောဆိုကြသူတွေကိုသမ္မတထရန့်ကထိုးနှက်ပြောဆိုနေတာပါ။သမ္မတနဲ့နှီးဆက်သူတွေအဆိုအရတော့သမ္မတကအစဉ်ခံစားကြောင်းသူအပြစ်မရှိဘူးဆိုတာကိုခံစားနေရတဲ့တစ်ချိန်နဲ့မှပဲတဖက်မှာလည်းသူ့ကိုအယုတ်ဆိုးအောင်ပုံဖော်ခဲ့ကြသူတွေကြောင့်တစ္ဆာဖောက်ခံရတာလို့ခန်းစားနေကြရတဲ့အကြောင်းပြောဆိုကြပါတယ်။ဒီပုဂ္ဂိုလ်တွေကတော့ကျန်းတစ္ဆာကျင်းဆိုထွက်ဆိုခဲ့ကြရတာဖြစ်ပြီးအထူးစုံစမ်းရမှုရောဘတ်မူလာရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းအင်ဂျီရောကညွှန်ကြားခဲ့တာဖြစ်ပါတယ်။အထူးသဖြင့်တော့အထူးစုံစမ်းရမှုမူလာနဲ့နိုင်ရီ30နီးပါးတွေ့ဆုံမိမြန်ခဲ့ပြီးအရှင်ခန်းစားတဲ့မှာလည်းအချိန်ပေါင်းများစွာကိုကဖော့ပြခံခဲ့ရတဲ့အင်ဂျီရောအချံပေးဟောင်းဒွန်မက်ဂန်ကိုသမ္မတထရန့်အနေနဲ့စိတ်ဆိုးဒေါသထွက်နေပုံရှားပါတယ်ရှင်။